မြန်မာနိုင်ငံမှာကျောင်းသားသမဂ္ဂအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့တဲ့အချိန်အခုဒီမိုကရေစီနှီးကြရွေးချယ်ထားတဲ့အရသာအစိုးရကနိုင်ငံကိုအုပ်ချုပ်နေပြီလို့ဆိုပေမဲ့ကျောင်းသားတွေရဲ့အခွင့်အရေးတွေကဆရာနာရှင်တွေလက်ထက်ထပ်ပို့ပြီးတော့မှတိုးတက်လာတာမတွေ့ရဘူးလို့ကျောင်းသားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းဟောပြောခွင့်တွေအပါအဝင်ကျောင်းသားအခွင့်အရေးတွေအတွက်လည်းဒီကနေ့ကြာရောက်တဲ့56နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။
လွန်ခဲ့တဲ့56နှစ်1962ခုနှစ်ဆရာနာသိအာနာရှင်လက်ထက်ကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ပြီးတော့ကျောင်းသားသမဂ္ဂအစအဦးကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့မှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်တွေရဲ့အမည်စရင်းနဲ့ကြာဆုံးအရေးအတွက်အတီအကျကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ကျောင်းသားသမဂ္ဂအစအဦးကိုသမဂ္ဂရင်းမြစ်နည်းအဖြစ်သတ်မှတ်ပေးဖို့နောက်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းစည်းရုံးဟောပြောခွင့်နေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်က7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်။ကျောင်းသားသမိုင်းမှာအထင်ကရသမိုင်းတွင်ခဲ့တဲ့7 July ကျောင်းသားသမဂ္ဂသမိုင်းကိုနောက်မျိုးဆက်တစ်တွေနဲ့အများပြည်သူတွေသိရှိနိုင်အောင်လှုပ်ဆောင်ပေးဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတဘ ਹੁ လုပ်ငန်းကော်မတီရဲ့အထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့မှာကျွန်တော်တို့7 July နဲ့ပတ်သက်ပြီး7 July ရေတော်ပုံများမှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမည်ရှင်တွေကြာဆုံးတဲ့အရေးအတွက်တွေလူသိချင်ကြားကျွန်တော်တို့ထုတ်ပြန်ပြီးတော့ကျောင်းသားအာဇာနည်ဒီအဖြစ်ကိုအတိမတ်ပြုလို့ဖြစ်ပါတယ်။ဒါကတော့နံပါတ်1အချက်ပါ။နံပါတ်2အချက်ကတော့ဒီသမဂ္ဂရင်းမြစ်ကိုပြန်လာခြင်းသူကအချောက်လုံးမှာဒါသမဂ္ဂရင်းမြစ်ကိုစီးပြီးဖြစ်အောင်လုပ်ထားရပါဗျာ။အဲ့တော့ကျွန်တော်တို့ကတော့ဒီသမဂ္ဂရင်းမြစ်ကိုရင်းမြစ်အဖြစ်ကိုသတ်မှတ်ပြုလို့ပါပဲဖြစ်ပါတယ်။နံပါတ်3အချက်ကတော့ကျောင်းသားသမဂ္ဂရဲ့တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့လွတ်လပ်စွာစီယုံဟောပြောဖွဲ့စည်းခွင့်တွေကိုဆောင်ရွက်ပေးဖို့ဆိုတဲ့အချက်3ချက်ကိုကျွန်တော်တို့ထုတ်ပြန်ထားတာပဲဖြစ်ပါတယ်။ရင်းမြစ်နေရာကဒါဆရာနာရှင်တွေရဲ့သမိုင်းမဲဆက်နေရာကြီးဖြစ်တယ်ဗျ။အဲ့တော့ဒီနေရာမှာကျွန်တော်တို့ဘလို့ဆောက်ဦးမျိုးပြန်ဆောက်တာမျိုးကျွန်တော်တို့လက်တင်မခံဘူး။ဒါဆက်နာရှင်တွေကနေပြီးတော့ဒိုင်နမိုက်နဲ့ဖြိုခွဲလေဆိုပြီးတော့သမိုင်းကိုကျွန်တော်တို့ကကဘာတီတွေကျွန်တော်တို့ခါရှိရမှာပဲဖြစ်ပါတယ်
7 July 56နှစ်မြောက်ပြည့်တဲ့ဒီကနေ့မှာတော့ရဲကုန်တက္ကသိုလ်ဝင်တွေကဘုံခွဲဖျက်ဆီးခံခဲ့ရတဲ့ကျောင်းသားသမဂ္ဂအစအဦးရဲ့ရှေ့မြေကွက်လက်မှာအိုးဝီကျောင်းသားလူငယ်တွေနဲ့ကျောင်းသားခေါင်းဆောင်တို့တွားရောက်အလေးခါတော့ပြုခဲ့ကြပါတယ်ကျောင်းသားသမဂ္ဂခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းသွေးတစ်ကနောက်မျိုးဆက်တဲ့လူငယ်တွေကျောင်းသားသမိုင်းကိုတည်ဖို့အရေးကြီးတယ်လို့အခုလိုပြောပါတယ
်နိုင်ငံသမိုင်းမှာဒါလို့ပြောတဲ့ဒီစီကေဆိုတဲ့ဥစ္စာကိုနောက်မျိုးဆက်ကျောင်းသားကျောင်းသားတွေသိရခြင်းနဲ့ရရှိသူတို့တင်ရတဲ့သမိုင်းစာရာရဲ့မှာသမိုင်းနိုင်ငံသားမှာဒီတိုင်းကြတော့ဒါကျောင်းသားကြီးကိုစီးတင်တဲ့လောက်ပဲပြီးပြီးတော့တကယ်သမိုင်းအမှန်ကိုသင်ကြန်လာတယ်မပါလာပါဘူးဒီဇာတ်တန်းဆောင်မှာအဲ့တော့သူတို့အနေနဲ့နောက်နာခဲ့မှာနိုင်ငံရဲ့သက်ဆိုင်တဲ့တာဝန်တစ်ခုခုယူရတဲ့အခါမှာဒီနိုင်ငံရဲ့သမိုင်းချစ်တင်မှန်ကိုသိရဆိုရင်ဒီနိုင်ငံရဲ့ချစ်တင်နဲ့ချိန်ထိုးပြီးတော့အမှန်ကန်ဆုံးသူတို့ဆုံးသက်ဆုံးချက်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီနေ့မှာဒီမျိုးဆက်တောင်းသားတွေကို7 ညပါတယ်ဒီသမဂ္ဂရင်းမြစ်ကိုခေါ်လာခဲ့ရတာဖြစ်ပါတယ်
အာနာရှင်စစ်အစိုးရအဆက်ဆက်ကျောင်းသားလူငယ်တွေဒီမိုကရေစီအင်အားစုတွေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုနှီးမျိုးစုံနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံခဲ့ရတာကိုကြုံခဲ့ရတယ်လို့အခုအရသာအစိုးရလက်ထက်မှာလည်းလွတ်လပ်စွာစီယုံခေါ်ပြောခွင့်စီတန်းလဲလဲကြီးဆိုင်ရာအခြေခံလူခွေရေးတွေကိုတားဆီးကပ်တပ်ပိတ်ပင်နေတော့ပဲလို့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်အခုချိန်အထိတက္ကသိုလ်ကျောင်းတွေပါကျောင်းသားသမဂ္ဂတွေဟာစိတ်ခေါ်မှုတွေနဲ့ကြုံနေရတော့ပဲလို့ကိုမင်းသွေးတစ်ကအခုလိုပြောပါတယ
်ရှိရသာအစိုးရလက်ထက်မှာလေကျောင်းသမဂ္ဂရဲ့အခြေအနေကမကောင်းသေးပါဘူး။ဒါကြောင့်လည်းဆိုတော့ဒီမှာကျောင်းသမဂ္ဂတရားဝင်ရည်တည်ခွင့်ရတယ်ဆိုတော့ဒီတက္ကသိုလ်ချတာကလည်းဘုံဦးစီးချုပ်ခံမှုတွေရှိနေတာဖြစ်တယ်။ကိုယ့်မူလကိုရည်တည်နေတဲ့ကျောင်းသားသမဂ္ဂတွေကတော့ဒါနောက်ောက်ချခံမယ်ခွင့်ရမရဘူး။အရာရာတားဆီးပြင်ပင်ခံမယ်ဆိုတဲ့အခြေအနေမှာရှိနေပါသေးတယ
်။ဒီမိုကရေစီနှီးကြပညာရေးပြုပြင်ပြောင်းလဲဖို့လှုပ်ရှားတောင်းဆိုခဲ့ကြပြီးတော့အရသာအစိုးရလက်ထက်ပြောင်းလဲမှုတွေဖြစ်လာမယ်လို့မျှော်လင့်ခဲ့ပေမဲ့တောက်ပြန်ဆွဲနေတဲ့အနေအထားဖြစ်တယ်လို့လည်းဘာကတာများအဖွဲ့ချုပ်အထွေထွေအတွေ့အမှုကိုကောက်ထက်ကျော်ကပြောပါတယ
်။ရသာအစိုးရလက်ထက်ရောက်တဲ့အခါမှာကျွန်တော်တို့အများကြီးညှော်လင့်ထားတယ်ဒါကျွန်တော်တို့ရွေးတဲ့ဒါတကယ်လို့မှအရသာစစ်စစ်အစိုးရလက်ထက်ရောက်ပြီဒါပေမဲ့ဒီမိုကရေစီအများကြီးပြင်ပြောင်းလဲမှုမှာကျွန်တော်တို့ထင်တယ်လို့ဖီးမရောက်တဲ့ပြင်ပို့ပြီးတော့နောက်ကျောင်းကိုပြန်သွားလားနောက်ကိုထုတ်သွားလားဆိုရဲသက်ကိုပြောင်းအတွင်းမှာနိုင်ငံရေးဟောပြောခွင့်ရမလို့ပါဘူးဆိုရဲဒီဆရာနာရှင်တွေလောက်ခဲ့တဲ့ပညာချက်သဘောမျိုးဆောင်တဲ့ထုတ်ပြန်ချက်မျိုးထုတ်လာပါတယ်အဲပြီးခဲ့တဲ့ကျွန်တော်1960နှစ်ဆရာနာရှင်ဂိုနေဝင်းစိုးရလည်းကျောင်းဆောင်စီကံအဆက်နှစ်ချက်ထုတ်ပြန်မှုတော့ 7 July လို့ရေးတော်ပုံပေါ်ခဲ့ပါတယ်အခုဒီထုတ်ပြန်ချက်တွေသူတို့ထုတ်တဲ့လို့ကြောင့်ကျွန်တော်တို့ကဒီကျောင်းသားမှာနိုင်ငံရေးဟောပြောမှုတွေမလုပ်အောင်ဆိုရင်အာဏာရှင်ဆန်နဲ့ထုတ်ပြန်မှုတွေကျောင်းသားလှုပ်ရှားမှုတွေပေါ်လာနိုင်တာဖြစ်တဲ့ကြဒီထုတ်ပြန်မှုတွေကိုပြန်ပြီးပယ်ဖျက်ဖို့ လည်းကျွန်တော်တို့ပြောနေရတာဖြစ်ပါတယ
်1962ခုနှစ်7 July မှာကြာဆုံးခဲ့တဲ့ကျောင်းသားတွေကိုအောက်ဝေးခုံပြုတဲ့အနေနဲ့ဒီကနေ့ July 9ရက်နေ့ဗတ်တပိုင်းမှာတော့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တိုင်ကနေတက္ကသိုလ်ကျောင်းသားတပ်ကအဆောက်အဦဟောင်းရေးပြည့်အထိလာရောက်ကာရဝပြုတက်ရောက်ခဲ့ကြပါတယ်ရှင်